ကိုဗစ်19ရေပေါ်ကာလမှာထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနကနေထိမ့်သိမ်းထားသူမြန်မာနိုင်ငံသားတရားကျော်ကိုမြန်မာနိုင်ငံဘက်ပြန်ပို့လိုက်တဲ့အကြောင်းပြန်ဆက်ပေးကြပါမယ်။ကျမအေးပါပါ။လူမာခိုကုကံရသူရေပါဝင်ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနကနေထိမ့်သိမ်းထားတဲ့မြန်မာနိုင်ငံသားတရားကျော်ကို ကော့တောင်မြို့ကမြန်မာအာဏာပိုင်နေထိုင်သူလက်ပြောင်းပေးခဲ့တာဖြစ်ပါတယ်အမျိုးသမီးတွေအပါအဝင်မနေ့ကစဲပြောင်းပေးခဲ့တဲ့သူတွေကိုတော့ကော့တောင်မြို့ကစောင့်ကြည့်ရေးစင်တာတွေမှာလက်ခံထားတဲ့လူတွေကော့တောင်မြို့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းပညာပေးရေးစင်တာတာဝန်ခံဦးမိုးဝေကပြောပါတယ်အဲ့ဒီမှာပြေးလိုက်တာအဆုံးသက်ထားတဲ့အဆုံးသက်ရင်ယူထားတာပေါ့သူတို့အဲ့ဒါဆိုခိုင်းဝင် 14ယောက်ရဲ့ယောက်ျား462ယောက်ပြီးလို့ရှိရင်ကျွန်တော်တို့ဈာထဲမှာမလူနာတစ်ယောက်ဒီဘက်ပြီးတော့ចောင်းသားတစ်ယောက်အားလုံးမ108ယောက်ဖြစ်ပါမယ်အားလုံး106ယောက်2ယောက်ကဒီဘက်ចောင်းသားတစ်ယောက်နဲ့ဒီလူနာတစ်ယောက်ကအပြင်လူဟုတ်အဲ့ဒီဈာမဟုတ်ဘူ
းဟုတ်တယ
်လောတေရိုးရွာရဲ့ကျွန်တော်တို့ဒီဟာရေဘော့ကဲစေးဖိတ်ဖိတ်တဲ့စင်တာရှိတယ်ဒီစင်တာမှာထားတာက
မြန်မာနိုင်ငံဘက်ပြည်လည်ဆွဲပြောင်းပေးသူတွေထဲမှာတော့ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနိုင်ငံနယ်စပ်မှာလူကုန်ကူးသူတွေကဆွပစ်ထားခဲ့ရတာကနေထိမ့်သိမ်းထားသူတွေလည်းပါဝင်ပါတယ
်အဓိကတော့သူတို့ဒီပြီးခဲ့တဲ့ဒီကိုဗစ်ကလမ်ပိန်နဲ့သူတို့အမှုကြောင့်မျိုးကြောင့်သူတို့ဆောက်ထားမတူတာလည်းပါတယ်အလုံးချင်းမတူတာလည်းပါမယ်ပြီးလို့ရှိရင်နောက်တစ်ခုကဒီလူကုန်ကူးထဲမှာတော့ပါတယ်ပါတဲ့ခါမှာတရားခံမဖမ်းမိတဲ့အတွက်သူတို့ကဒီပြန်လဲရေယူပုံမှန်မှုနဲ့ပြန်ပြီးတော့ပို့လာတာတွေရှိရတယ်။အဲဒါအများကြီးတော့ရက်ခိုင်ပြည်နယ်ဘက်ကနေဟိုမကွေးတိုင်းပြီးလို့ရှိရင်ချင်းပြည်နယ်အဲ့မျိုးလူတွေပေါ့နော်အဲ့လိုမျိုးလူ
ပြန်လဲလွှဲပြောင်းပေးလိုက်တဲ့သူတွေကိုတော့မြန်မာနိုင်ငံဘက်မှာရောဂါကူးစက်မှုရှိမရှိစောင့်ကြည့်စစ်ဆေးသွားမှာပါ။တေဆုံးသူ6ဦးပါဝင်ကိုဗစ် -19 ကူးစက်သူ300လောက်ကိုအတည်ပြုထားတဲ့မြန်မာနိုင်ငံမှာယောဂကူးစက်မှုအများစုဟာပြပကပြန်လာသူတွေဖြစ်ကြပါတယ်ဒီထဲမှာထိုင်းနိုင်ငံကပြန်လာသူတွေလည်းပါဝင်နေတာကြောင့်နယ်စပ်ဒေသတွေမှာစောင့်ကြည့်စစ်ဆေးတဲ့အစီအစဉ်တွေတိုးမြင့်ဆောင်ရွက်နေပေမဲ့စောင့်ကြည့်ရေးစင်တာတွေကတော့လုံလောက်မှုမရှိဘူးလို့လည်းရှေ့ပြောင်းလို့သမားရေးလှုပ်ရှားသူတွေကပြောပါတယ်ကျမမအေးမှာထက်မြမာနယ်စပ်ကနေသတင်းပေးပို့နေတာပါ